Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2014ခုနှစ်ဧပြီလ13ရက်နေ့တနင်္ဂနွေနေ့ညနေပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ပျော်ရွှင်ဖွယ်နှစ်တကူတကြံအခါသမယဖြစ်ကြပါစေသောရရှင်များရှင်ကျွန်မကတင်ကြီးထိုက်ပါ
မင်္ဂလာရှိတဲ့တကြံအကြိုနေ့ဖြစ်ပါစေရှင်ကျွန်မဆုမြတ်မော်ပါယူကရိန်းနိုင်ငံအရှေ့ပိုင်းကဆလိုဗီယန်စက်မြို့မှာဒီရုရှားလိုလာတဲ့လက်နက်ကင်တွေအပေါ်အကြမ်းဖက်မှုဆန့်ကျင်တဲ့စစ်ဆင်ရေးကိုလုံခြုံရေးတပ်တွေစတင်လုပ်နေပါတယ်ခရီးယန်ဘာသာဝင်တွေအတွက်ဘာသာရေးအရေးကြီးတဲ့ Palm Sunday တနင်္ဂနွေနေ့ကိုကမ္ဘာတဝန်းကခရီးယန်တွေဆင်နွှဲနေကြပါတယ်ဒီလိုမျိုးနိုင်ငံတကာသတင်းတွေကိုကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေကြေညာပြီးမှာတော့ဒေါအောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်ဆရာသတင်းတွေကိုအရင်ဆုံးနှားဆင်ကြားရပါမယ်ရှင်
နိုင်ငံတော်သမရဦးသိန်းစိန်နဲ့တမရကာကွယ်ရေးဦးကျော်ကိုကျော်ကူကြီးမင်းအောင်လှိုင်တို့တယောက်ကကြားခဲ့တော့မှပဲမိကွန်းနေရာမှာထည့်ပြီးတော့ပြောသွားတဲ့သဘောတရားအရဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေပစ္စည်းကိုမလိုလားဘူးလို့သူယုံကြည်သူတို့သူယူဆတယ်လို့ပြောပါတယ်ခင်ဗျာ
ဂျာမနီကိုရောက်နေတဲ့ဒေါအောင်ဆန်းစုကြည်မြန်မာမိသားစုတွေနဲ့ဒီကနေ့မှတွေ့ဆုံခဲ့တာမှာပြောကြားခဲ့တာကိုပြန်ပြီးတော့ပြောပြခဲ့တာဖြစ်ပါတယ်။ဒီနောက်မှာတော့ထိုင်းနိုင်ငံဘက်ကမှမြန်မာဘက်ကမူရစေဝါတဲဆောင်လာသူတွေကိုအသေးဖမ်းဆီးရမိတယ်ဆိုတဲ့သတင်းပေးပို့ချက်နဲ့အတူပြီးခဲ့တဲ့လကုံပိုင်းကဖြစ်ခဲ့တဲ့ရခိုင်ပြည်ပြည်ပခအတွင်းမှာဖမ်းဆီးခံထားရသူတဦးသေဆုံးခဲ့တဲ့သတင်းလေးကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းလေးကိုမဆုမြတ်မုံကကြီးညာပေးမှာဖြစ်ပါတယ
်။ယူကရိန်းနိုင်ငံအရှေ့ပိုင်းကဆလိုဗီယန်စက်မြို့မှာသူ့အဆိုအကြမ်းဖက်မှုဆန့်ကျင်တဲ့စစ်ဆေးရင်းကိုလုံခြုံရေးတပ်တွေကစတင်လုပ်နေပြီလို့ယူကရိန်းပြည်ထောင်စုဝန်ကြီးကပြောပါတယ်။ရုရှားလိုလာတဲ့လက်နက်ကင်တွေကအဲ့ဒီမျိုးတွေကအစိုးရအစအုပ်တွေကိုဝင်စီသိမ်းပိုက်ထားကြပါတယ်။ရှေ့ကိုတိုးသွားတဲ့တပ်ဖွဲ့ဝင်တွေကိုတပ်နဲ့သမားတွေကပစ်ခတ်ခဲ့ပြီးတော့နှစ်ဖက်လုံးမှာတေဆုံဒဏ်ရာရမှုတွေရှိတယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးအာဆန်အိုင်ဗန်ကော့ဖ်ကသူ့ရဲ့ Facebook စာမျက်နှာမှာဒီကနေ့တနင်္ဂနွေနေ့မှာဖော်ပြပါတယ်။တပ်နဲ့ပစ်ခတ်မှုနဲ့တေဆုံမှုကိစ္စကိုအခုချိန်မှာတော့တိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားလိုလာတဲ့စစ်သွေးကြွသူတွေရဲ့တိုက်ခိုက်မှုဟာရုရှားရဲ့သူများနိုင်ငံအပေါ်ရန်လိုတဲ့လှုပ်ရက်ဖြစ်တယ်လို့ယူကရိန်းကစနေနေ့တုန်းကပြောခဲ့ပါတယ်။လုံခြုံရေးတာဝန်ရှိသူတွေဘက်ကတံပြန်စစ်ဆင်ရေးအစီအစဉ်ကိုအကောင့်ထဲပေါ်မယ်လို့လည်းယူကရိန်းအစိုးရကချင်းချောက်ခဲ့ပါတယ်။ရုရှားလိုလက်နက်တွေကိုကင်ဆောင်ထားကြတဲ့လက်နက်ကင်တွေဟာစနေနေ့တုန်းကဆလိုဗီယန်စက်မြို့အပြင်ရုရှားနယ်ဝယ်ဘွားတွေအများစုနေထိုင်ကြတဲ့ဒေါနက်စက်နဲ့ခရမာတော့စ်မြို့တွေမှာလည်းဒီရဲဌာနချုပ်တွေကိုဝင်ရောက်စီးနင်းသိမ်းပိုက်ခဲ့ပါတယ်။စနေနေ့တုန်းကအခုလိုအချိန်ကြိုက်ပြီးတော့ပုံစံတူတိုက်ခိုက်တာတွေဟာခရိုင်းမီးယားဒေသအပေါ်တိုက်ခိုက်ခဲမှုတွေနဲ့သွားပြီးတော့တူနေတဲ့အတွက်အင်မတန်စိုးရိမ်နေလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ပြောကြားခဲ့ပါတယ်ရှင်။တခါဒီချီလီနိုင်ငံဆန်ဒီယေဂိုမြို့တော်ရဲ့ဒီအနောက်မြောက်ဘက်85မိုင်လောက်မှာတည်ရှိတဲ့ပယ်ဘာရာအီဆိုစိတ်ကမ်းမြို့မှာမိအကျဲကြီးကျယ်လောင်ကျွမ်းခဲ့လို့နှစ်ယောက်တေဆုံးပြီးတော့အင်ဂျင်900လောက်ပျက်စီးသွားပါတယ်။ဒီ Pacific သမုဒ္ဒရာဘက်ကလေပြင်းတိုက်ခတ်နေတာကြောင့်မိကိုငြိမ်းအောင်တတ်နိုင်ဖို့အတွက်မိသက်တွေကခက်ခက်ခဲခဲစူးစမ်းနေရပါတယ်။မြို့ရဲ့အနေအထားကြောင့်လည်းမိသက်တွေအခက်တွေ့နေပါတယ်။ဖယ်ဘာရာအီဆိုမြို့ကဒီလူအများပြားနေထိုင်ကြတဲ့နေရာတွေဟာမတ်ဆောက်တဲ့တောင်ဆောင်တွေနဲ့ပတ်လည်ဝိုင်းနေပါတယ်။တမရမစ်ရှဲဘက်ရှလက်ကဖယ်ဘာရာအီဆိုမှာအချင်းအရေးပေါ်အခြေအနေကြီးညာခဲ့ပြီးတော့မီးလောင်နေစဉ်မှာဝင်ရောက်လူရက်တာတွေမဖြစ်အောင်လို့လမ်းတွေမှာစစ်တပ်တွေကိုချထားပါတယ်။လူပေါင်း 9,000 လောက်မီးပေးကင်းရကိုထွက်ပြေးခဲ့ကြရပါတယ်။အာနာပိုင်တွေကလည်းဒီမီးပေးဒုက္ခတဲ့စခန်းတွေကိုလုပ်ပေးနေပါတယ်။ဖယ်ဘာရာအီဆိုမြို့သမိုင်းမှာအဆိုးဆုံးမီးလောင်ကျွမ်းမှုဖြစ်တယ်လို့မြို့တော်ဝန်ဟော်ဟေးကက်စတိုကပြောပါတယ်။စနေနေ့တည်းကလောင်ကျွမ်းနေတဲ့မီးကြောင့်ဓာတ်အားလိုင်းတွေလည်းပြတ်တောက်ခဲ့ပါတယ်။19ရာစုနှောင်းပိုင်းနဲ့20ရာစုအစောပိုင်းတွေကဆောက်ထားတဲ့ဆေးရောင်စုံနဲ့အိမ်တွေဒီကြောက်တွေနဲ့ခင်းထားတဲ့လမ်းတွေဒေါင်းလိုက်နေပါဖြစ်နေတဲ့ဒီလမ်းတွေပေါ်မှာပြေးဆွဲနေတဲ့တပ်ရထားတွေကြောင့်ဖယ်ဘာရာအီဆိုမြို့ကိုအမွေအနှစ်ထိမ့်သိမ်းရမယ့်နေရာတစ်ခုဖြစ်နေတဲ့ UNESCO ကသတ်မှတ်ထားပါတယ်။တခါဒီခရီးဟန်ဘာသာဝင်တွေအတွက်ဘာသာရေးအရေးကြီးတဲ့သတင်းပတ်အစအဖြစ် Easter ပွဲတော်ရက်မတိုင်ခင်ကြာရောက်တဲ့ Palm Sunday တနင်္ဂနွေနေ့ကိုကမ္ဘာတဝန်းကခရီးဟန်တွေဒီကနေ့ဆင်နွှဲနေကြပါတယ်။အာရှမှာ Roman Catholic ဘာသာဝင်တွေအများဆုံးဖြစ်တဲ့ဖိလစ်ပိုင်နိုင်ငံမှာထန်းလက်ထန်းရွက်တွေကိုကင်ဆောင်ထားကြတဲ့ထောင်နဲ့ချီတဲ့ပရိသတ်ကိုခရီးယန်ဖုန်းတော်ကြီးတွေကကောင်းကြီးမင်္ဂလာပေးခဲ့ကြပါတယ်။ဂျေရုဆလင်မြို့ဂျော်ဒန်မြစ်အနောက်ဖက်ကနေဂါဇာဒေသတို့မှလည်းပမ်ဆန်ဒေးတနင်္ဂနွေနေ့အထိမ်းအမှတ်ပွဲတွေလုပ်ပါတယ်။ဂျေရုဆလင်မြို့ဟောင်းရှိတဲ့ Holy Sepulchre ဘုရားကျောင်းမှာဒီဝတ်ပြုသူတွေစုဝေးပြီးတော့ဆုတောင်းဝတ်ပြုခဲ့ကြပါတယ်။ ယေရှုကိုမြှုပ်နှံထားရအဖြစ်အထွန်းမြတ်ထားတဲ့နေရာမှာခရိယံဖုံးတော်ကြီးတွေဥဆောင်ပြီးတော့လှည့်လည်လမ်းလျှောက်သွားခဲ့ကြပါတယ်။နောက်ပိုင်းကျရင်လည်း Mount of Olives တောင်ကနေပြီးတော့ထမ်းလက်ထမ်းရွက်တွေကင်ဆောင်ဓမ္မတေးတွေကိုတည်ဆူလာကြတဲ့ခရိယံတွေဟာဂျေရုဆလင်မြို့ဟောင်းထဲကိုဝင်ရောက်လာတဲ့အစီအစဉ်ကိုပြုလုပ်မှာဖြစ်ပါတယ်။ယေရှုခရစ်တော်ကားစဉ်ရှိရာကိုသွားစဉ်မှာသူ့ရဲ့နောက်လိုက်နောက်ပါတွေကထမ်းလက်တွေကိုကင်ဆောင်နှုတ်ဆက်ခဲ့ကြတဲ့အထိတ်အမှတ်ဖြစ်နေအခုလိုထမ်းလက်ထမ်းရွက်တွေကိုဝင်ရမ်းကြတာဖြစ်ပါတယ်။ပမ်စန်ဒီတနင်္ဂနွေနေ့ကတော့ယေရှုအဖမ်းမခံရခင်ဒီကားစဉ်တင်မခံရခင်ဂျေရုဆလင်မြို့ထဲကိုဝင်ရောက်လာတဲ့နေ့အဖြစ်နဲ့ဘာသာရေးအရာအထည်အမှတ်နေ့သတ်မှတ်ထားတာဖြစ်ပါတယ်။ရှေ့သတင်းမှတနင်္ဂနွေနေ့ကတော့ယေရှုခရစ်ရှင်ပြန်ထမြောက်တဲ့နေ့လို့ယုံကြည်ကြတဲ့ Easter ပွဲတော်နေ့ဖြစ်ပါတယ်ရှင
်။ VOA American တာညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီနေ့ကနေညနေပိုင်းသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ကမ္ဘာစည်းပွားရေးအခြေအနေဟာတိုးတက်လာပြီလို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့အကြီးအကဲ Christine Lagarde ကပြောလိုက်ပါတယ်။ IMF နဲ့ကမ္ဘာဗန်တို့ကြား Washington DC မြို့တော်မှာဆွေးနွေးခဲ့ကြပြီး IMF အကြီးအကဲကဒီကမ္ဘာစည်းပွားရေးအခြေအနေကောင်းလာပြီလို့အခုလိုပြောကြခဲ့တာပါ
။ We're moving into a strengthening phase. As I said, the recovery
စီးပွားရေးအခြေအနေဟာခိုင်မာအောင်လုပ်တဲ့အဆင့်ကိုသွားနေပါပြီ။ကမ္ဘာစီးပွားရေးပြန်လည်နလန်ထူလာနိုင်ခဲ့ပြီးတော့တော်တော်လေးကောင်းမွန်နေတဲ့အခြေအနေမှာရှိပါတယ်လို့ IMF အကြီးအကဲ Christine Lagarde ပြောသွားတာပါ။ကမ္ဘာနိုင်ငံတချို့မှာဖြစ်နေတဲ့အလုံးလက်မဲ့ပြဿနာရောနေသွားစေဖို့စီးပွားရေးတိုးတက်မှုနှုန်းကိုပိုပြီးတော့မြင်မြန်ဆန်ဆန်ဖြစ်အောင်လုပ်မယ်လို့စီးပွားရေးဆိုင်ရာတာဝန်ရှိသူတွေကကတိပြုခဲ့ကြပါတယ်ရှင်။တခါဒီမလေးရှားလေကြောင်းလိုင်းလေယာဉ်အမှတ် MH380 ကိုအိန္ဒိယသမုတ်တရားရဲဒီကနေ့တနင်္ဂနွေနေ့မှာဆက်ပြီးတော့ရှာနေကြတာနဲ့အတူတကယ်လို့လေယာဉ်ပြန်သန်းမှုမှတ်တမ်းတင် black box ကိုတွေ့ရှိခဲ့ရင်ဘယ်နိုင်ငံကရယူထိမ့်သိမ်းသင့်တယ်လဲဆိုတာကိုဥပဒေကြောင်းကနေဆွေးနွေးနေကြပါတယ် black box ကထုတ်လွှတ်တဲ့ ping signal တန်ထပ်ပြီးတော့မကြရတော့တဲ့အတွက် battery ကုန်သွားပြီလားဆိုတဲ့စိုးရိမ်မှုတွေလည်းပိုပြီးတော့များလာနေပါတယ် black box ကိုဘသူကရသင့်တယ်လဲဆိုတာနဲ့ပတ်သက်လို့မလေးရှားနိုင်ငံရဲ့ရှေ့နေချုပ်ဟာ britain နိုင်ငံမှာနိုင်ငံကအရက်ဖက်လေကြောင်းပြန်သန်းရေးအဖွဲ့ ICAO နဲ့ဆွေးနွေးနေတယ်လို့မလေးရှားကာကွယ်ရေးဝန်ကြီးလက်ဖြစ်ယာယီပို့ဆောင်ရေးဝန်ကြီးလက်ဖြစ်တဲ့ဟီရှာမူဒင်ဟူစိန်ကပြောပါတယ်။တစ်ချိန်တည်းမှာပဲဘာကြောင့်အခုလိုလေယာဉ်ပြန်ပျောက်သွားရတယ်လဲဆိုတာကိုမလေးရှားရဲတပ်ဖွဲ့ကဖြစ်နိုင်တဲ့အခြေအနေတွေကိုခွဲခြမ်းပြီးတော့စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေပါတယ်။တခါဒီ Pacific သမုတ်တရားတွေကဆော်လမွန်ကျွန်းနိုင်ငံမှာဒီကနေ့တနင်္ဂနွေနေ့အစောပိုင်းတုန်းကအင်အားဖြင့်မြေငြင်းလှုပ်ခတ်ခဲ့ပြီးတဲ့နောက်မှာထုတ်ပြန်ခဲ့တဲ့ဆူနာမီသတိပေးချက်ကိုဖော်ရှားလိုက်ပါပြီရှင်။
Direct from Washington, the voice of America, VOA. ထိတရောက်သတင်းတွေကိုမဆုမြတ်မုံကကြီးညာပေးခဲ့တာပါ။အခုကတော့ဒေါန်ဆန်းစုကြည်ရဲ့ဥရောပခီးစဉ်ဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးတင်ပြပေးပါမယ်ရှင်။ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီး NLD ပါတီနဲ့တက်မတော်ကြားမှာအမြင်ချင်းမတူတာတွေရှိနေသေးတဲ့အတွက်နီးကပ်တဲ့ဆက်ဆံရေးအဆင့်မရောက်သေးဘူးလို့ဒီကနေ့ NLD ပါတီရဲ့ခေါင်းဆောင်ဒေါန်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ဂျာမနီနိုင်ငံဘာလင်မြို့တော်မှာရှိတဲ့အထင်ကရတက္ကသိုလ်တစ်ခုမှာမြန်မာမိသားစုတွေနဲ့တွေ့ဆုံချိန်မှာအဲ့ဒီလိုပြောဆိုခဲ့တာပါ။ဒါအပြင်မြန်မာပြည်သူတွေအထက်ရေးတကြီးလိုအပ်နေတဲ့အသက်မွေးဝမ်းကြောင်းပညာရပ်နဲ့ပတ်သက်လို့လည်းဂျာမနီကိုရောက်ရှိချင်းသူဆွေးနွေးခဲ့တဲ့အကြောင်းမြန်မာမိသားစုတွေကိုပြောဆိုခဲ့ပါတယ်။အပြည့်အစုံကတော့မနန္နာချမ်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ဂျာမနီနိုင်ငံမှာ၄ရက်ကြာခီးရောက်ရှိနေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဟာတနင်္ဂနွေနေ့ကဂျာမနီနိုင်ငံဘာလင်မြို့တော်မှာရှိတဲ့ Free University of Berlin တက္ကသိုလ်မှာမြန်မာမိသားစုတွေနဲ့တွေ့ဆုံခဲ့တာပါ။အဲဒီလိုတွေ့ဆုံချိန်ဒေါအောင်ဆန်းစုကြည်ကလက်ရှိမြန်မာနိုင်ငံမှာအရေးတကြီးပြင်ဆင်ဖို့လိုအပ်နေတဲ့ဖွဲ့စည်းပုံကိစ္စနဲ့ NLD ပါတီနဲ့တက်မတော်ကြဆက်ဆံရေးအခြေအနေတွေကိုအဓိကရှင်းပြသွားခဲ့တယ်လို့ဒီတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ကိုမင်းစရာကပြောပြပါတယ်
သူကမနေ့ကတော့ဒီပါလီမြူမှာလုပ်တဲ့ press conference ကိုမှတင်းနောက်ကြောက်ကသူ့ကိုမြည်တယ်ပေါ့တက်မတော်နဲ့ energy ဆက်ဆံရေးကလွန်မဲ့နီးကပ်နေတဲ့ပေါ့နော်အရန်ကိုပဲတွဲတွဲပူပေါင်းဆောင်ရွက်နေရဲဆိုတာမျိုးသုံးသပ်ပြီးတော့မြည်သွားတယ်တဲ့အဲ့လိုမျိုးသာဖြစ်မယ်ဆိုရင်သိကောင်းမှာပဲလို့ဖြေတယ်ခင်ဗျာဒါဥပြချင်းအချင်းအဲ့လိုခြေနေမျိုးမရောက်သေးဘူးဆိုတာသူပြောပြသွားတာပါပဲဘာကြောင့်လဲဆိုတော့သူတို့အခု energy ကနေပြီးတော့အစွမ်းကုန်ကြိုးစားပြီးဆောင်ရွက်နေတယ်2008ဖွဲ့စည်းပုံချိန်ကဥပဒေပြင်ဆင်ရေးဆိုတဲ့ကိစ္စပေါ့နော်။ဒါတော့လက်တလောမှာနိုင်ငံတော်သမ္မတဥပဒေစိန်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ကိုကြိုးပမ်းမြင်အောင်လိုင်းတို့တယောက်ကအကြခင်တော့မှာပဲ မင်းကနေထဲမှာထည့်ပြီးတော့ပြောသွားတဲ့သဘောတရားအရဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေပစ္စည်းကိုမလိုလားဘူးလို့သူယုံကြည်တယ်သူကသူယူဆတယ်လို့ပြောပါတယ်ခင်ဗျာဒါအကြီးကြီးအဖြစ်တော့ NLD ကစူးစမ်းနေဒီဖွဲ့စည်းပုံပစ္စည်းရေးနဲ့သူတို့မင်းကနေထဲမှာပါသွားတဲ့မပြင်းစင်တဲ့သဘောတရားနဲ့ကိုတွေ့တိုက်ကြည့်လို့ရှိရင်ကိုပဲဒါနှုတ်နှစ်ဖက်ဟာညီညီကကန်နဲ့ဥပပေါင်းလို့ဆောင်နေတဲ့ဆိုသဘောတရားအခြေအနေတစ်ခုတော့မရောက်သေးဘူးဆိုရက်အဲ့ဒီသဘောပါပဲခင်ဗျာသူပြောသွားတာ
ပညာရေးနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံမှာလောလောဆယ်အစ်စ်မြင့်ပညာရေးထက်မြန်မာလူမှုရေးပေါ်လိုအပ်နေတာဟာအသက်မွေးဝမ်းကြောင်းဆိုင်ရာပညာရေးဖြစ်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောဆိုသွားခဲ့တယ်လို့ဆိုပါရယ်ဒီကိစ္စကိုလည်းသူ့ရဲ့ဂျာမနီနိုင်ငံခီးစဉ်အတွင်းမှာဆွေးနွေးခဲ့တဲ့အကြောင်းမြန်မာမိသားစုတွေကိုဒေါအောင်ဆန်းစုကြည်ကပြောပြခဲ့တယ်လို့ကိုမင်းစရာကပြောပါရယ်တနင်္ဂနွေနေ့က Free University of Berlin တက္ကသိုလ်မှာလုပ်ခဲ့တဲ့ဒီတွေ့ဆုံပွဲကိုလူအယောက်300ကျော်တက်ရောက်ခဲ့တာပါဒီတက္ကသိုလ်ဟာဂျာမနီနိုင်ငံရဲ့တမိုင်းမှာအစဉ်အလာရှိတဲ့တက္ကသိုလ်ဖြစ်ပြီးဒီတက္ကသိုလ်ကိုကျောင်းသူကျောင်းသားတွေနဲ့တက္ကသိုလ်ဆရာတွေကဘယ်သူ့အမိန့်နဲ့အကူအညီမှမပါဘဲတိစောက်ခဲ့ကြတာဖြစ်တဲ့အတွက်အခုလိုဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုဒီတက္ကသိုလ်မျိုးမှာတွေ့ခွင့်ရတာဂုဏ်ယူမိတယ်လို့လည်းပြောပါတယ်ဒါ့အပြင်ဒေါအောင်ဆန်းစုကြည်ရဲ့ကြည်ပခီးစဉ်တိုင်းမှာအခုလိုမြန်မာမိသားစုတွေနဲ့တွေ့ဆုံခြင်းလက်ရှိမြန်မာနိုင်ငံရဲ့အခြေအနေNLD ပါတီရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ရှင်းပြလို့ရှိတဲ့အပေါ်ကိုမင်းစရာကသူ့အမြင်နဲ့ပတ်သက်လို့အခုလိုပြောပါတယ်
။အဲ့နေရာမှာတော့ကျွန်တော်တို့မြင်တာကတော့လူထုကောင်းဆောင်ဆိုတာလူထုနဲ့ကင်းကွာနေလို့မရပါဘူး။လူထုကောင်းဆောင်ဆိုတာနိုင်ငံအပြင်ရောက်နေကိုယ့်နိုင်ငံပွားလူထုနဲ့လည်းအမြဲတမ်းထိတွေ့နေဖို့လိုပါတယ်။ဒါလုံးပြင်းလုံးထိုက်တဲ့မှန်ကန်တဲ့လုပ်ရတဲ့ခုလို့လည်းကျွန်တော်ယုံကြည်ရခင်ဗျာ။ဒါကြောင့်လည်းတကဘာလုံးမှာရှိရပါမယ့်အဲ့နိုင်ငံကိုထောင်ဆန်းစုကြည်ရောက်လာရင်အမြဲပဲတွေ့ဆုံွက်တခုကိုဖြစ်အောင်ကြိုးစားဆင်ညာရပါမယ်။နောက်တစ်ခါမှသူ့အနေနဲ့ကဘာလဲဆိုတော့လူလူကိုရှင်းပြတယ်၊သိအောင်သူပြောပြတယ်၊လူလူတွေပြောတဲ့စကားတွေအကုန်လုံးနဲ့သူပြန်နာထောင်တယ်။အဲ့ဒီနေရာချင်းသူလည်းပဲသင်ယူတယ်လို့ကျွန်တော်တို့လည်းမြင်ပါတယ်။ကျွန်တော်လည်းသူ့စီကနေပြီးတော့သင်ယူလိုက်ရတယ်လို့လည်းကျွန်တော်ခံစားရတယ်ခင်ဗျာ။ဒါကတော့ကောင်းဆောင်ဆိုတာလူလူကိုဥဆောင်ရတယ်၊သင်ကြားပြသရတယ်ဆိုတဲ့တောင်းမှရှိကိုရှိပါတယ်ခင်ဗျာ။ပြည်တွင်းထဲမှာလည်းကျွန်တော်တို့မြင်တာအဲ့လိုပါပဲခင်ဗျာ။သူတခြားအမတန်ကိုခေါင်းပြားရဲ့နေရာတွေထိလည်းသွားတာပဲ။ပြည်သူတွေနီးကပ်တွေ့တယ်ပြည်သူတွေပြောရတယ်အမြင်နှာထောင်တယ်ပြည်သူတွေနဲ့ဆွေးနွေးတယ်မိခွန်တွေပြန်လှမ်းနေကြတယ်အဲ့လိုမျိုးတွေသူလုပ်ခဲ့လို့မလို့လေဒီနေ့အထိဒေါအောင်ဆန်းစုကြည်ရဲ့လုပ်ရတဲ့အကုံတော့အချိန်နည်းနဲ့အချိန်ခါရမှာတော့အမှားကြီးမရှိသေးဘူးလို့ကျွန်တော်အဲ့လိုပဲယုံကြည်ပါတယ်ခင်ဗျာ
တနာကြီးကြာကြာမြန်မာမိသားစုတွေနဲ့တွေ့ဆုံအပြီးမှာတော့ဒေါအောင်ဆန်းစုကြည်ဟာဂျာမနီနိုင်ငံကအသက်မွေးဝမ်းကြောင်းပညာသင်ကြားရေးကျောင်းကိုလည်းတွားရောက်လေ့လာခဲ့ပါတယ်။ဧပြီလ14ရက်တနင်္လာနေ့မှာတော့သူ့ရဲ့၄ရက်ကြာဂျာမနီနိုင်ငံခီးစဉ်ကိုအဆုံးသတ်ပြီးပြင်သစ်နိုင်ငံကိုခီးစက်မှာဖြစ်ပါတယ်ရှင်
။မန္တနာချန်းစုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲဂျာမနီနိုင်ငံကိုရောက်နေတဲ့ဒေါအောင်ဆန်းစုကြည်မနေ့တုန်းကသတင်းထောက်တွင်နဲ့တွေ့ဆုံခဲ့တဲ့အကြောင်းကိုလည်းပြောပြပေးပါမယ်။မြန်မာနိုင်ငံအမျိုးသားပြန်လည်တင့်မြတ်ရေးအတွက်နိုင်ငံတွင်းပြဿနာတစ်ခုနှစ်ခုအရေးကိုပဲကွက်ပြီးတော့ဆောင်းပေးနေမယ့်အစားတနိုင်ငံလို့အတိုင်းအတာနဲ့ဦးစားပေးကြည့်ကြဖို့နိုင်ငံတကာသတင်းမီဒီယာတွေကိုမြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကပန်ကြားလိုက်ပါတယ်။ဂျာမနီနိုင်ငံကို၄ရက်ကြာခီးသွားရောက်နေစဉ်စနေနေ့ကသတင်းမီဒီယာတွေနဲ့တွေ့ဆုံစဉ်မှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။အပြည့်အစုံကိုတော့ဒေါခင်မျိုးသက်ကတင်ပြပေးထားပါတယ်ရှင်။
ဂျာမနီနိုင်ငံဘာလင်မြို့ကိုရောက်နေတဲ့ဒေါအောင်ဆန်းစုကြည်ကိုစနေနေ့မှာဘာလင်မြို့တော်ဝင်ကလော့စ်ဝိုဗာရီကတွေ့ဆုံပြီးအရှိန်အနောက်ဂျာမနီပြန်လည်ပေါင်းစည်းအထိတ်မှတိဆောက်ထားတဲ့ဘရန်ဒင်းဘာဂါမုတ်ဦးကိုလိုက်လံပြသခဲ့ပါတယ်။ဘာလင်မြို့ဟာဖွံ့ဖြိုးတိုးတက်ရေးမှလည်းမကဘဲအခုလိုအရှိန်အနောက်ပြန်လည်ပေါင်းစည်းနိုင်တဲ့နိုင်ငံရေးအရာညှိနှိုင်းမှုတွေမှာပါအောင်မြင်တဲ့မြို့ဖြစ်နေ။ကြာသပတေးနေ့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်နဲ့တွေ့ဆုံစဉ်မှာဒေါအောင်ဆန်းစုကြည်ကပြောခဲ့တာပါ။အခုစနေနေ့သတင်းတောက်တွေနဲ့တွေ့ဆုံပွဲမှာတော့ဂျာမနီခေါင်းဆောင်တွေနဲ့နားလည်မှုရယူနိုင်တာဟာဖြတ်တန်းလာရတဲ့အခြေအနေချင်းတူညီတာကြောင့်ဖြစ်ကြောင်းပြောကြားခဲ့ပါတယ်
။ It was very much my impression that both the president and the chancellor understand our position because they have lived under
ဂျာမနီသမ္မတကရောဝန်ကြီးချုပ်ကပါကျမကိုကောင်းကောင်းသဘောပေါက်နားလည်တယ်လို့တကယ်ကိုခံစားရပါတယ်။အနာရှင်လက်အောက်ကနေဒီမိုကရေစီထွန်းကားလာဖို့ဘလို့ရုန်းကန်ရတယ်ဘဲလောက်ခက်ခဲတယ်ဆိုတာကိုအနာရှင်လက်အောက်မှာနေထိုင်လာရတဲ့သူကမှကိုချင်းစာနိုင်တာမို့ဒါဟာတိတ်အရေးကြီးတယ်လို့တကယ်အခြေအနေမှန်ကိုလည်းသူတို့နားလည်ကြတာပ
ါမြန်မာနိုင်ငံရဲ့အခြေအနေကိုနားလည်ပြီးအကူအညီပေးဖို့ကမ်းလှမ်းခဲ့တဲ့ဂျာမနီနိုင်ငံကချီးမြှင့်တဲ့ဝီလီဘရန့်အဝတ်လူခွင့်ရဆုကိုတောက်ကြံနေကလက်ခံယူခြင်းကလည်းမြန်မာနိုင်ငံမှာဒီမိုကရေစီတကယ်မထွန်းကားသေးတာကိုသဘောပေါက်ကြဖို့တတိပေးခဲ့တယ်လို့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ဖို့လိုအပ်တာကိုပါပြောကြားခဲ့ပါတယ်။ အခုသတင်းတောက်တွေနဲ့တွေ့ဆုံပွဲမှာတော့မြန်မာနိုင်ငံပြန်လည်ညီညွတ်ရေးအတွက်တနင်္ဂနွေအတိုင်းအတာနဲ့လိုအပ်နေပါတယ်လို့သတင်းတောက်တွေကိုပြောကြားလိုက်တယ်လို့ပြဿနာတစ်ခုနှစ်ခုတည်းကိုပဲကွက်ပြီးမကြည့်ကြဘူးပါပန်ကြားလိုက်တာပါ
National reconciliation is required at many levels in our society and in many ways. I didn't mention particularly any group, ethnic or communal group.
ကျမတို့နိုင်ငံလူမှုအသိုင်းအဝိုင်းတွေကလူနေမှုအဆင့်အတန်းအတော်များများမှာပုံစံမျိုးစုံနဲ့အမျိုးသားပြန်လည်သိမြတ်ရေးရဖို့လိုအပ်နေတာပါ။ဘယ်အဖွဲ့ကလူနေတယ်။ဘယ်တိုင်းရင်းသားဒါမှမဟုတ်ဘယ်လူမှုအသိုင်းအဝိုင်းကလူနေတယ်လို့ခွဲပြီးကျမမပြောပါဘူး။ဘာလို့လဲဆိုတော့ငိမ့်ညာရေးရဖို့ပဲဥတည်ပြီးတိုင်းရင်းသားအဖွဲ့အစည်းအများစုကကြိုးပမ်းနေကြတာမို့ပါဒီလိုလှုပ်ဆောင်နေချိန်မှာနိုင်ငံတကာအတိုင်းအဝိုင်းကနေပြဿနာတစ်ခုနှစ်ခုတည်းကိုကွက်ပြီးတော့ဇောင်းပေးနေတာတွေ့ရတော့ကျမတကယ်ပဲစိတ်အနှောက်ယှက်ဖြစ်မိပါတယ်တကယ်ဆိုမြန်မာနိုင်ငံအမျိုးသားပြန်လည်တည်မြက်ရေးအတွက်တနိုင်ငံလုံးအတိုင်းအတာနဲ့ကြီးကြဖို့လိုနေတာပါ
ဒေါင်ဆန်းစုကြည်ဟာတနင်္ဂနွေနေ့မနက်ပိုင်းမှာ Free University of Berlin မှာဂျာမနီရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဧပြီလ14ရက်နေ့မှာတော့ပြင်သစ်နိုင်ငံပါရီမြို့ကိုခီးဆက်မှာဖြစ်ပြီးပြင်သစ်သမ္မတနဲ့တွေ့ဆုံမှာဖြစ်တယ်လို့ပြင်သစ်လွှတ်တော်ကလည်းတွားရောက်လေ့လာမှာဖြစ်ပါတယ
် Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံကြီးလူနာမွေးလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုယဉ်ကျေးမှုဆိုတာသူတို့အတွက်ကမဆိတ်မှုလေဈေးကလည်းဒုံညင်းအိမ်ကြီးလောက်သွား
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary
ရန်နေဆိုင်လည်းနဲ့ပုံပြီးခက်ခဲတာပေါ့ကားကြားထဲမှာညင်းနေရတာပေါ့ကားကြားထဲမှာကိုဝင်းုံစီဝင်းတဲ့ဆံနေရတာဒီလည်းပတ်ဆောင်မရရအောင်ရှာတာမနေ့ပိုင်းဟိုဈေးဖို့ရအောင်ရှာ
မြန်မာနိုင်ငံတကာငွေကြေးဈေးကွက်အလုတ်ကိုင်းတဲ့အခွင့်အလမ်းအပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
တော်ရရှင်တို့ခုနားဆင်နေကြရတာကတော့ BOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်ရှင်။ထိုင်းနိုင်ငံချင်းရိုင်ခရိုင်မဲဖာလန်ဒေသမှာဧပြီလ12ရက်နေ့ကမြန်မာနိုင်ငံဘက်ကလာတဲ့မူရစေဝသဲဆောင်သူတွေနဲ့ထိုင်းနယ်မူရစေဝနှိမ့်နှင်းရေးတပ်ဖွဲ့တွေတိုက်ခိုက်မှုဖြစ်တာကြောင့်မြန်မာဘက်ကလာခဲ့တဲ့မူရစေဝသဲဆောင်သူ9ဦးအသေဖမ်းမိခဲ့ပြီးဒီစိတ်ကြဆေးပြအလုံးရေတိမ့်တဲ့ချီဖမ်းမိတယ်လို့တေဆုံးသူတွေနဲ့အတူလက်နက်တွေကိုလည်းဖမ်းဆီးရမိခဲ့ပါတယ်။ထိုင်းချေဆိုင်ဗီဝေသတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမြောက်ပိုင်းခရိုင်မဲဖားလွန်ဒေသမှာတကြံတွင်းကာလမြန်မာနိုင်ငံဘက်ခြမ်းကနေစိတ်ကြွဆေးအလုံးရေတိမ့်တဲ့ချီပြီးတင်သွင်းလာခဲ့ရမှာထိုင်းဘူးရစီဝါတိုက်ဖြည့်ရေးအာဏာပိုင်နေနဲ့တိုက်ပွဲဖြစ်ပြီးစိတ်ကြွဆေးအလုံးရေ9သိန်းဖမ်းမိခဲ့တာပါ။ရှမ်းပြည်နယ်မူရစီဝါလေလာစောက်ကြည့်ရေးအဖွဲ့ခေါင်းဆောင်ဥခွန်ဆိုင်ကတော့တေဆုံးသူ9ဦးထံကနေစိတ်ကြွဆေးတွေဖမ်းဆီးရမိခဲ့တယ်လို့ပြောပါတယ်
။ကဲထိုင်းတက်ကပြီးတာပါ။ဒီဇာကတော့ဒီဒရင်းနဲ့အရာကတော့အစိုးရစပ်ဖက်ကတာမင်းမနော်။တာမင်းတပ်ဖက်ကနေသူတို့ကဒီချင်းလိုက်ဒီမက်ဆလောင်းနာမှာသူတို့ဒီကင်းလှည့်နေရင်းနဲ့ဒီပုံကူရဲ့အဖွဲ့ကိုတွေ့လို့သူတို့ရက်ခိုင်နေရက်ခိုင်နေခါကြတော့သူတို့ကစာတင်ပြစ်တဲ့အတွက်ကြောင့်မလို့ဒီဖာမင်းတက်ကလည်းသူတို့ပြန်ကြည့်ခပ်ပြတော့မှ9ရက်ပေါ့သူတို့အတီဖမ်းရတယ်သူတို့တဲ့အိတ်ကိုဆိုလို့ရှိရင်တော့ရပါကတတိယရှိနေဆိုတော့ဒီ9အိတ်ဆိုတော့9တိယရှိတယ်လို့ပြောပါဟုတ်ကဲ့သူတို့ကတော့ဒီပြောတာတော့သူတို့ကတော့ထုံးစံတိုင်းမှာအခုလောလောဆယ်ကနာမည်ကြီးနေတာကဒီဝါနဲ့ဒီဒုဗုဒ္ဓကြီးရှိဆိုတော့သူတို့ကလည်းအဲ့လိုမျိုးကြံမတော့မှဆွဲထားတယ်ဆိုတော့သူအဲ့ဒါတော့ကြားလိုက်ရတာ
ထိုင်းနိုင်ငံဘက်ကတော့တောင်ပေါ်တိုင်းရင်းသားတွေနဲ့ပြည်သူစစ်ခေါင်းဆောင်တွေရဲ့လက်ချက်ဖြစ်နိုင်တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေပေမဲ့စိတ်ကြွဆေးတွေဟာမြန်မာနိုင်ငံဘက်ကနေလာတယ်ဆိုတာကိုတော့အသေးချာပြောနိုင်ပြီးဘယ်အဖွဲ့အစည်းတွေရဲ့လက်ချက်ဖြစ်တယ်ဆိုတာကိုတော့အတိအကျပြောဆိုဖို့ခက်ခဲတယ်ဆိုပြီးဥခွန်ဆိုင်ကတော့ပြောပါတယ်
အော်ဒီဥစ္စာကတော့သိချပါတယ် နော်ဒီကကတော့တော်မှဗီဘက်ကလာတယ်ဆိုတော့သိချပါတယ်တိုးတော့လဲဘသူပစ္စည်းတယ်ဆိုတော့ကတော့အခုလောလောဆယ်ကပြောရခက်တယ်ဘာဖြစ်လို့ဆိုတော့ဒီအချိန်ကပါလဲဆိုတော့တကြံကြတဲ့အချိန်ဖြစ်တယ်တကြံကြတဲ့အချိန်ဆိုတော့လူသွားလူလာများတဲ့အချိန်ဖြစ်တယ်ဒီလိုမျိုးလူသွားလူလာတော့များတဲ့အချိန်ဖြစ်နေခါကျတော့ဒီရာဘကုံကူလို့လူတွေကလဲသူတို့ကဒီအချိန်မှာအခွင့်အရေးယူရယူတတ်တော့ဘောเนาะဒီဒါကြောင့်မလို့အခုကြည့်မယ်ဆိုလို့ရှိရင်တော့မူရစီဝါเนปัตเตปรมาดีลงนี่แหละที่อาชีพฤโกไรงัวตรุก็บอกเลยเรารู้พ้ํามีดาก็อะอมยาสุไม่เข้าป่าวเรารู้พ้ํามีดาก็ตะชู่ตะลีไปဖြစ်ပါတယ်ဆိုတော့ပြောတာဒီတော့เราจ้าပါတယ်ดีเทคมากဖြစ်တာပေါ့เน
าะတကြံကာလအတွင်းလုံခြုံရေးအားနည်းနိုင်တယ်ဆိုတာကိုအခွင့်ကောင်းယူပြီးနေဆက်ခိုးလန့်တွေကနေတဆင့်ဝင်လာတာဖြစ်နိုင်တယ်ဆိုပြီးထိုင်ရနာပဲနေကဆိုပါတယ်။ထိုင်းနေကြသောမူရစ်စောင့်ကြည့်ရေးတပ်ဖွဲ့ဝင်တွေကတားဆီးရမှာရင်ဆိုင်တိုက်ပွဲများစတင်ဖြစ်ပွားခဲ့ရတာဖြစ်ကြောင်းထိုင်းနိုင်ငံဘက်ကတော့သတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ခုနှစ်ဦးကသာစိတ်ကြွဆေးတွေနဲ့အတူအသေးဖမ်းမိခဲ့ပေမဲ့တချို့ကတော့စိတ်ကြွဆေးတွေနဲ့အတူထွက်ပြေးလွတ်မြောက်သွားသူတွေလည်းရှိတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့မတ်လတုန်းကလည်းထိုင်းမြန်မာနယ်စပ်ရွှေသရီကန်နယ်မြေချင်းရိုင်ခရိုင်မဲဆိုင်နယ်စပ်မြန်မာနိုင်ငံနဲ့2ကီလိုအကွာမှာမူရစ်ဆေးဝါးတဲဆောင်လာသူတွေနဲ့ထိုင်းနယ်ခြားသောမူရစ်ဆေးဝါးနှိမ့်နှင်းရေးတပ်ဖွဲ့ဝင်တွေကြားပစ်ခတ်တာကြောင့်မြန်မာနိုင်ငံဘက်ကနေလာတဲ့တောင်ပေါ်တိုင်းရင်းသားလို့ယူဆရသူ6ဦးသေဆုံးခဲ့ပြီးစိတ်ကြွဆေးပြားအလုံးရေ8,400နဲ့တူလက်နက်တွေကိုထိုင်းနိုင်ငံဘက်ကဖမ်းမိခဲ့ပါတယ်စိတ်ကြွဆေးပြားများဖမ်းဆီးရမိမှုတွေကတော့တရုတ်နဲ့ထိုင်းနိုင်ငံပြီးရင်မြန်မာနိုင်ငံဟာစိတ်ကြွဆေးအများဆုံးဖမ်းဆီးရမိတဲ့နိုင်ငံအဖြစ်ကုလသမဂ္ဂမူရင့်နဲ့ရာဇဝတ်မှုရုံးရဲ့မကြခင်ကထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်ရှင်
။ထိုင်းချေဆိုင် VOA သတင်းတောင်မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုကတော့ရခိုင်အမျိုးသားပါတီရဲ့ဗဟိုကော်မတီဝင်တဦးဖမ်းဆီးထိန်းသိမ်းခံထားရစဉ်ကွယ်လွန်ခဲ့ရတဲ့အကြောင်းကိုပြောပြပေးပါဦးမယ်။ရခိုင်ပြည်နယ်စစ်တွေမြို့မှာပြီးခဲ့တဲ့လကဖြစ်ပွားခဲ့တဲ့ INGO ရုံးတွေအကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးမတင်ကာမှုနဲ့ဖမ်းဆီးထိန်းသိမ်းစစ်ဆေးတာခံနေရတဲ့ ANP ရခိုင်အမျိုးသားပါတီရဲ့ဗဟိုကော်မတီဝင်တဦးကွယ်လွန်သွားခဲ့ပါတယ်။နိုင်ငံပြုပြင်ပြောင်းလဲရေးလှုပ်ဆောင်ခြင်းဒေတာအကျိုးဥဆောင်လုပ်ကိုင်နေသူတဦးအခုလိုကွယ်လွန်သွားတာဟာကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ရခိုင်အမျိုးသားပါတီကဆိုပါတယ်။အကြောင်းစုံကိုမတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
ပြည်ရတဲ့မတ်လ26ရက်နဲ့28ရက်နေ့တွေတုန်းကမာတေဇာလို့ခေါ်တဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းကနိုင်ငံသားသူတဦးကနေသာသနာ့အလံကိုဖျောက်ချပြီးတော့မဖွဲမရလုပ်တယ်ဆိုတဲ့သတင်းတွေထွက်ပေါ်ပြီးစစ်တွေမျိုးပေါ်က NGO တွေငှားရမ်းထားတဲ့နေအိမ်တွေထောက်ပံ့ရေးပစ္စည်းတိုးလောင်တဲ့ဂိုဒေါင်တွေကိုဖျက်ဆီးခံခဲ့ရပါတယ်။ဒီအကြမ်းဖက်တိုက်ခိုက်တဲ့ဖြစ်ရပ်မှာပါဝင်ကျူးလွန်သူတွေနဲ့မမှန်မကန်သတင်းဖြန့်ပြီးလှုံ့ဆော်တဲ့သူတွေကိုဖော်ထုတ်ပြီးတော့ဥပဒေနဲ့အညီအရေးယူဖို့ဆိုပြီးနိုင်ငံတော်သမ္မတကနေနယ်စပ်ရေးရာဒုတိယဝန်ကြီးဗိုလ်ချုပ်မောင်မောင်အောင်ဥက္ကဋ္ဌအဖြစ်ဆောင်ရွက်တဲ့၅ဦးပါစစ်တွေအရေးစုံစမ်းရေးကော်မရှင်ကိုဖွဲ့ပြီးတော့တာဝန်ပေးခဲ့ပါတယ်။အဲ့ဒီနောက်ဧပြီလဇန်းပိုင်းမှာတော့အာဏာပိုင်တွေဘက်ကမတင်ကားသူဒေသခံ12ဦးကိုဖမ်းဆီးထိန်းသိမ်းတဲ့နေရာမှာအခုတည်ဆုံသွားတဲ့ ANP ရခိုင်အမျိုးသားပါတီရဲ့ဗဟိုကော်မတီဝင်ဦးမောင်သိန်းနဲ့မိသားစုဝင်2ဦးလည်းပါဝင်ခဲ့တယ်လို့ရခိုင်အမျိုးသားပါတီရဲ့အတွင်းမှူးဦးဦးလှစောကပြောပါတယ်
။ဦးမောင်မောင်သိန်းမှာဝန်ထဲစရာကောင်းတာအဲ့ case မှာသူနဲ့ပတ်သက်ပြီးတော့မိသားစုထက်ကသူ့ညီမတယောက်လည်းထိန်းသိမ်းခဲ့တယ်။သူ့သမီးပါပဲ။သူ့မိသားစုထက်က3ယောက်ထိန်းသိမ်းခဲ့တယ်လို့သိရတယ်။
ဧပြီလ9ရက်နေ့မှာကျန်းမာရေးဆိုးဝါးလာပြီးတော့သတိလစ်မေမျောသွားတဲ့ဥမောင်သိန်းကိုစစ်တွေအကျဉ်းထောင်ကနေပြီးတော့စစ်တွေစေယုံကိုပို့ဆောင်လိုက်ပြီးတဲ့နောက်ဧပြီလ17ရက်နေ့တောက်ကြနေည17နာရီခွဲမှာကွယ်လွန်သွားခဲ့ပါတယ်။ဘာကြောင့်သေဆုံးသွားရသလဲဆိုတဲ့အကြောင်းရင်းကိုတော့တည်တည်ချာချာမသိရှိရသေးဘူးလို့လည်းဥဦးလှစောကဆိုပါတယ်
။သူ့ကိုဖမ်းဆီးရဖမ်းဆီးပြီးတော့စစ်ကြောရေးလုံနေတဲ့အချိန်ကာလပေါ့လေစစ်ကြောလုံနေတဲ့ကာလမှာသူကျန်းမာရေးအချိန်နဲ့ဆိုးဝါးလာတဲ့အကြောင်းသူစေယုံပေါ်တက်တဲ့တက်ပြီးတော့သူ့ကိုလောလောဆယ်ယာယီကိုကျွန်တော်တို့အာမခံပေးလိုက်ပြီပေါ့လေအာမခံပေးလိုက်တယ်ပေးလိုက်တဲ့အချိန်မှာကျမ်းမာရှင်တွေကကောင်းတဲ့နေရာမရှိဘူးဒါကြောင့်ရန်ကုန်စေယုံကြီးကိုပို့မယ်လို့ကျွန်တော်တတင်းရထားတယ်ရထားတဲ့အတွက်ကြောင့်ကျွန်တော်တို့စောင့်ဆိုင်နေပါတယ်စောင့်ဆိုင်နေကာလာတွေ့မှာပဲသူကအဲ့လိုရစစ်တင်မှာဆုံးသွားတာပ
ါဒေသအကျိုးကိုဥဆောင်လုတ်ကိုင်နေသူတူအခုလိုမျိုးကွယ်လွန်သွားရတာဟာရခိုင်မျိုးသားပါတီအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့လည်းဦးဦးလှစောကဆိုပါတယ်
ဖြစ်ခဲ့တဲ့ကိစ္စဟာလူကိုချုပ်မောင်မောင်အောင်တို့ရဲ့ report မှာလည်းပါပြီးသားပါ။ဒါလူတစုရဲ့စိတ်လိုက်မှာမှလုပ်တဲ့လှုပ်ရှားမှုတစ်ခုပါ။အဲ့ဒီထဲမှာကျွန်တော်တို့ပါတီကောင်းဆောင်တယောက်ကအေးထိမ့်သိမ့်ချားတယ်။ဒီကြားထဲမှာစစ်စစ်ခံတယ်ခံရပြီးတော့ဒီကျွန်တော်တို့ဆုံးသွားတယ်ဆိုတော့ဒါကကျွန်တော်တို့ဒီဆုံးရှုံးမှာအမတန်တော့တော်တော်ကိုကြီးမားပါတယ်ခိုင်းရဲ့အတွက်အမတန်အပြစ်မဲ့တဲ့စစ်တပ်နဲ့မိန်းကလေး မငိမ့်မဆိုလဲဆုံးသွားတယ်နောက်ဥမော်သိမ့်ဆိုလဲဆုံးသွားတယ်ကျွန်တော်တို့တိုင်းပြည်မှာကျွန်တော် reform တွေလုပ်နေတယ်ရှေ့ကိုသွားနေဆိုမှလည်းအဲ့လိုအမတန်ဝန်းနေစရာကောင်းတဲ့ setback တွေပေါ့လေနောက်ပြန်ဆုံးတဲ့ဒရင်ငြိမ်းဖြစ်တယ်ဖြစ်ရတယ်လေရှိနေပါတယ်ဆိုတာကိုကျွန်တော်က highlight ချက်ချင်တာပါ
AMB ပါတီရဲ့ဗဟိုကော်မတီဝင်ဥမောင်သိန်းကို April 13ရက်နေ့တနင်္ဂနွေနေ့နေ့လယ်2နာရီမှာတကြိုမှဖြစ်ပါတယ်ကွယ်လွန်သူဥမောင်သိန်းမှာဇနီးသား2ဦးသမီး2ဦးနဲ့မိ2ဦးကြာရင်ခဲ့ပါတယ်ရှင်
မဆုမွန်စူးစီးတင်ပြခဲ့တာပါအခုကတော့လာမယ့်အင်္ဂါနေ့တရက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းသောရရှင်တို့နဲ့မိတ်ဆက်ပေးကြပါလိမ့်ရှင
်သောရရှင်များခင်ဗျာအခုနေ့တကြံဟောစတန်းကမြန်မာနိုင်ငံမှာဩဂတ်လမကုန်ခင်ငြိမ်းချမ်းရေးရမယ်လို့ဆိုထားပါတယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလားအခုနေ့အတားတကြံရဲ့တန်ချက်အလားပြကားရေကစားသူတွေစရာရည်နဲ့ပတ်သက်ပြီးတော့ဒီနေ့တကြံအပေါ်သောရရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါဆွေးနွေးလို့ရတဲ့သောရရှင်တွေကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1239238555လေးဖြစ်ပြီး fax နံပါတ်က1239238555နဲ့ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာတိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့တဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီးတော့ MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ဗျာ
ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်မှာဆိုရင်တော့ချိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်အပတ်စဉ်ခဏတွေဖြစ်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်ကပေးစာတက်ကြီးစကားအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍသစ်ဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်အစီအစဉ်ကိုဒီကနေ့မှာစတင်ထုတ်လွှင့်ပေးမှာဖြစ်လို့မို့စောင့်မျှော်နားဆင်ကြပါရှင်။တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကတော့မကြာခင်မှာပြီးဆုံးတော့မှာပါအခုကတော့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကကြီးညာပေးပါမယ
်ယူကရိန်းနိုင်ငံရှေ့ပိုင်းကစလိုဗီယန်စ်မြို့မှာသူ့အဆိုအကြမ်းဖက်မှုဆန့်ကျင်တဲ့စစ်စင်ရေးကိုလုံခြုံရေးတပ်တွေကစတင်လုပ်နေပြီလို့ယူကရိန်းပြည်ထောင်စုဝန်ကြီးကပြောပါတယ်ရှေ့ကိုတိုးသွားတဲ့တပ်ဖွဲ့ဝင်တွေကိုတနက်သမားတွေကပြစ်ခတ်ခဲ့ပြီးတော့နှစ်ဖက်လုံးမှာတေဆုံဒဏ်ရာရမှုတွေရှိတယ်လို့ဒီယူကရိန်းပြည်ထောင်စုဝန်ကြီးအာစန်အိုင်ဗန်ကော့ဖ်ကသူ့ရဲ့ Facebook စာမျက်နှာမှာဒီကနေ့မှဖော်ပြပါတယ်တခါဒီချီလီနိုင်ငံဆန်ဒီယေဂိုမြို့တော်ရဲ့အနောက်မြောက်ဘက်85မိုင်လောက်မှာတည်ရှိတဲ့ Valparaiso စိတ်ကမ်းမြို့မှာမိအကြီးအကျယ်လောင်ကျွမ်းနေလို့လူနှစ်ယောက်တေဆုံးပြီးတော့အင်ဂျင်900လောက်ပျက်စီးသွားပါတယ် Pacific သမုဒ္ဒရာဘက်ကလေပြင်းတိုက်ခတ်နေတာကြောင့်လည်းမိကိုငြိမ်းအောင်တတ်နိုင်ဖို့မိသက်တွေဟာခက်ခက်ခဲခဲစူးစမ်းနေရပါတယ် Valparaiso မြို့တမိုင်းမှာအဆိုးဆုံးမိလောင်ကျွမ်းမှုဖြစ်တယ်လို့မြို့တော်ဝန် Jorge Castro ကပြောပါတယ်တခါဒီခရီးယံဘာသာဝင်တွေအတွက်ဘာသာရေးအရေးကြီးတဲ့သတင်းပတ်အစဖြစ်တဲ့ဒီ Easter ပွဲတော်ရက်မတိုင်ခင်ကြာရောက်တဲ့ Palm Sunday တနင်္ဂနွေနေ့ကိုကဘာတဝမ်းကခရီးယန်တွေဒီကနေ့ဆင်နွှဲနေကြပါတယ်။အာရှမှာ Roman Catholic ဘာသာဝင်တွေအများဆုံးဖြစ်တဲ့ဖိလစ်ပိုင်နိုင်ငံမှာထမ်းသက်ထမ်းရွက်တွေကိုကင်ဆောင်ထားကြတဲ့ဒီထောင်ထဲချီတဲ့ပရိသတ်ကိုခရီးယန်ဖုန်းတော်ကြီးတွေကကောင်းကြီးမင်္ဂလာပေးခဲ့ပါတယ်။ Pacific သမုဒ္ဒရာတွေက Solomon ကျွန်းနိုင်ငံမှာတော့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းတုန်းကအင်အားပြင်းမြေငင်လှုပ်ခတ်ခဲ့ပြီးတဲ့နောက်မှာထုတ်ပြန်ခဲ့တဲ့ Tsunami သတိပေးချက်ကိုဖော်ပြလိုက်ပါပြီ။မလေးရှားလေကြောင်းလိုင်းလေယာဉ်အမှတ် MH370 ကိုအိန္ဒိယသမုဒ္ဒရာရဲ့ဒီကနေ့တနင်္ဂနွေနေ့မှာဆက်ပြီးတော့ရှာနေတာနဲ့အတူတကယ်လို့လေယာဉ်ပြန်တမ်းမှုမှတ်တမ်းတင် Black Box ကိုတွေ့ရှိခဲ့ရင်ဘယ်နိုင်ငံရယူထိမ့်သိမ့်သင့်တယ်ဆိုတာကိုဥပဒေကြောင်းကနေဆွေးနွေးနေကြပါတယ်ရှင်
။တရင်ချင်းချုပ်ကိုမဆုမြတ်မွန်ချိန်ညာပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအတွက်စီစဉ်ထုတ်လို့ရမှုကတော့မနန္ဒာချန်ဖြစ်ပါတယ်ရှင်။အင်ဂျင်နီယာကတော့ Mike Dubinsky ပါ။ VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းပျော်ရွှင်ဖွယ်တကြံအခါသမယမှာရှင်လန်းချမ်းမြေ့ရှိကြပါစေရှင်။
This program has come to you from the Voice of America, Washington.